အမေရိကန်သမ္မတဒေါနယ်ထရန့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ညီစင်တင်သွင်းခဲ့တဲ့ဘရက်တ်ကာဗနောရဲ့မှတ်တမ်းမှာတင်းငယ်တဲ့ချုပ်ရင်းချက်တစ်စုံတရားတော်မှမရှိခဲ့ပါဘူးလို့သူ့ဘက်ကလည်းရပ်တည်ပြောကြားခဲ့ပါတယ်။အထက်သန်းကျောင်းသားဘုရားလွန်ခဲ့တဲ့အနှစ်30လောက်ကဆေးတော်တဲ့မင်္ဂလိတူကိုလိမ်မှုဆန်ဆော်ကားခဲ့တယ်ဆိုတဲ့ဆက်ဆဲချက်ကိုကာဗနောကမဟုတ်မှန်ကြောင်းမြင်ဆိုခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတနည်းအားဖြင့်ကသမ္မတအင်ဒီမာသတင်းတောက်တဲ့အမေကိုထိကြားခဲ့တာဖြစ်ပါတယ်။ကယ်လီဖိုးနီးယားတက္ကသိုလ်ကပမောက္ခတူရဲ့ကာဗနောပေါ်ဆက်ဆဲမှုကြောင့်သူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နေတရားရေးကော်မတီရဲ့ကြေညာမှုနဲ့မဲခွဲဖို့လှုပ်ဆောင်နေမှုတွေနှောင့်နှေးသွားမယ်လို့ညွှန်လင်းထားကြတာပါ။ကာဗနောကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နေရွေးချယ်ဖို့မဲပေးမှုကိုသမ္မတကအပြစ်သက်စေခြင်းနဲ့လို့လည်းပြောကြားခဲ့ပါတယ်။အထူးသဖြင့်အထက်လွှတ်တော်မှဒန်ဖန်စတန်နဲ့တကွအတိုက်အခံဒီမိုကရက်တစ်ပါတီရဲ့လုပ်ရက်တွေကိုစိတ်ပျက်ကြောင်းနဲ့သမ္မတကပြောကြားခဲ့တာပါ။သမ္မတအနေနဲ့သူအမြင်ချင်းတင်သွင်းခဲ့တဲ့ကာဗနောနဲ့တင်းနှင်းလာနေမှာစကားမပြောသေးပေမဲ့ကာဗနောနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမည်တင်သွင်းတာကနေပြီးတော့နှုတ်ပယ်ဖို့ရှိမရှိတင်းနှောက်တွေမင်းများရမှာတော့ဒါမမေးသင့်တဲ့မေးခွန်းဖြစ်နေပြန်လို့ဖြေကြားခဲ့ပါတယ်။